ဒီနေ့လာမယ့်ဇွန်လအကြောင်းကိုပြန်ဖွင့်မယ့်အချိန်မှာပုဂ္ဂလိကအကြောင်းအဖြစ်စမ်းသပ်လုပ်ကိုင်နေတဲ့ပုဂ္ဂလိကအကြောင်းတချို့ကိုတရားဝင်ဖွင့်မပေးတော့မယ်လို့မြမဆိုးရပြည်ထောင်ဝင်ကြီးဌာနကယခုလဧပြီလဇန်ပိုင်းကအဲ့ဒီအကြောင်းလေးစီကိုစာဖို့အကြောင်းကြားခဲ့ပါတယ်။အဆိုရကပထမဆုံးတရားဝင်ခွင့်ပြုလိုက်တဲ့ပုဂ္ဂလိကအကြောင်း၁၀ကျောင်းကတော့မဟာမြတ်ကျွန်းတာစင်ယော EC Education Center Educational Valley Sussex N3 တင်ချာတန်းစိန်ဦးသိန်းနိုင်အာမန်နဲ့ရွှေပင်ရှူတီပုဂ္ဂလိကစာတင်ကျောင်းတွေပဲဖြစ်ပါတယ်။အဲ့ဒီပုဂ္ဂလိကအကြောင်းလေးရဲ့အကြောင်းလားခါတမတယောက်ကိုအ ਨੇ ဆုံးတလကိုမြန်မာငွေကျပ်2သိန်းခွင့်ကျင်လောက်ရှိပါတယ်။ဒါပေမဲ့နာမည်ကြီးတဲ့အထက်ကနေလာတာနဲ့ဒကုံတိတို့လိုအစိုးရအကြောင်းတွေမှာလည်းအလွန်ငွေကောက်ခံမှုနဲ့ကျူရှင်နေထားနေရတာကြောင့်တိတ်မထူးတဲ့အတွက်ငွေကြေးတက်နိုင်သူတွေကသာသမီတွေကိုအခုဆိုရင်ပုဂ္ဂလိကအကြောင်းတွေမှာပဲထားလာကြတယ်လို့သိရပါတယ်။ပုဂ္ဂလိကအကြောင်းပိုင်ရှင်တဦးကတော့သူတို့အကြောင်းမှာဘာလို့အကြောင်းသားတွေများလာတယ်လဲဆိုတာအခုလိုရှင်းပြပါတယ်။
အကြောင်းတွေကနေပြီးတော့ခေါင်းစဉ်အမျိုးမျိုးနဲ့အဆူမျိုးတွေကောက်စာတင်တဲ့အခါကျတော့သူရှင်ကိုဘာသာလို့တင်ရ။အကြောင်းကတော့ဘာမှအာကိုလို့မရအောင်။ကျောင်းခေါ်ခြင်းပြအောင်မကျောင်းပြကြ။ကိုသာလို့ပေါ့နော်။ဟိုဒုက္ခခံခံရမှာသာသမီတွေအတွက်ကျတော့ကောင်းဟိုလောက်ကြတာပေါ့နော်။သာသမီတွေအတွက်ကျတော့ဘယ်လိုပဲဖြစ်ဖြစ်လေဒါပဲမိရမဆိုပဲပေါ့နော်။ဟိုအကောင်းဆုံးဖြစ်စေခြင်းနဲ့စေတလား။အဲ့တော့ရတဲ့လောက်သူရှာတဲ့လောက်ကသာသမီအတွက်ဟိုဘုံမလေးရဘူး။အဲ့ဒါကြောင့်သာသမီကိုပညာကောင်းကောင်းရစေချင်လို့အဲ့လိုအကုန်ခံပြီးထားကြတယ်။တချို့ကျတော့အရင်တက်နိုင်လို့ထားတယ်
။အစိုးရကတရားဝင်ခွင့်ပြုပေးလိုက်တဲ့ပုဂ္ဂလိကစာသင်ကျောင်းတွေဟာ9ရက်ကနေ9ရက်ထိသင်တန်းတွေကိုဖွင့်လို့ရမှာဖြစ်ပြီးမြမအစိုးရကျောင်းကသင်တဲ့တေယုံညွန့်နှံ့တွေကိုပဲသင်ရမယ်လို့ပညာရေးဝန်ကြီးဌာနရဲ့ညွှန်ကြားချက်ထဲမှာပါပါတယ်။ဒါရင်မကအစိုးရကျောင်းကကျောင်းသားတွေလိုပဲအပြုနဲ့အစိမ်းယူနီဖောင်းပဲဝတ်ဆင်ရမယ်လို့လည်းသိရပါတယ်။ပုဂ္ဂလိကကျောင်းတွေကတော့ကျောင်းသားတွေကိုအစိုးရသင်ယူညွှန်တဲ့အပြင်အင်္ဂလိပ်စာကွန်ပျူတာနဲ့အားကစားတွေကိုပါတစ်ဖက်သင်ကြားပေးနေပါတယ်။အင်္ဂလိပ်စာဆိုရင်လည်းနိုင်ငံခြားသားဆရာတွေငှားပြီးအပြိုင်ဆိုင်သင်ပေးနေကြတယ်လို့သိရပါတယ်။သူတို့ကျောင်းမှာကျောင်းသားတွေကိုဘာတွေသင်ပေးတယ်လဲဆိုတာပုဂ္ဂလိကကျောင်းဆရာမတူကအခုလိုပြောပြပါဗျာ။ကျောင
်းကျောင်းလို့ facility ပါ clinic လည်းရှိတယ်အဲ့လိုအားကစားလုပ်တာလည်းဘလို့အဲ့လိုအကုန်ကအဲ့လိုဟာတွေပဲ။ဘလို့ခေါင်းလဲ internet တို့English တို့အကြောင်းမှာကွာပါဘို့ဒီကောင်လည်းတော့အရင်အဲ့အန်ဆိုင်ကခလေးတွေဆိုလို့ရှိရင်တော့ American accent ပါအေးလေးလေးကိုကောင်းတာအန်ဆိုင်ကဘာမှမဆိုင် activity တွေအကုန်လုံးပေးရတယ်လေဥပမာတန်ရပြင်ပေးရတဲ့ပြင်အားရနောက်မှာရှိသေး
မြန်မာနိုင်ငံမှာလွတ်လပ်ရေးရပြီးစားကပုဂ္ဂလိကပညာသင်ကျောင်းတွေထွန်းကားခဲ့ရင်1965ခုနှစ်မှာစေစိုးရကပုဂ္ဂလိကကျောင်းစနစ်ကိုပြပြခဲ့ပါတယ်။အခုအစိုးရကတရားဝင်ဖွင့်ပြတဲ့ကျောင်းတွေဟာအရင်တုန်းကနှစ်ရှည်လာများဗောဓဆောင်တွေအမိခံတဲ့သာဖွင့်ပြရတဲ့ကျောင်းတွေဖြစ်ပါတယ်။ဒါအပြင်ပုဂ္ဂလိကကျောင်းဖြစ်တရားဝင်မကြေညာပေမဲ့အစိုးရနဲ့နားလည်မှုယူပြီးဖွင့်နေတဲ့ကျောင်းတွေလည်းအများကြီးရှိပါတယ်။တကယ်တမ်းကျောင်းသားတွေကြားမှာပေါ်ပူလာဖြစ်နေပေမဲ့ပညာရေးဝန်ကြီးဌာနနဲ့အဆင်မပြေလို့ပုဂ္ဂလိကကျောင်းဖြစ်ဖွင့်ပြရတဲ့ကျောင်းတွေလည်းအများပြားရှိနေပါတယ်။ဒါပေမဲ့အစိုးရကပုဂ္ဂလိကကျောင်းတွေများလာရင်အစိုးရရဲ့ပညာရေးစနစ်ကိုထိခိုက်လာမှာစိုးတဲ့အတွက်မြမအစိုးရဟာပုဂ္ဂလိကပညာရေးအောင်မြင်လာမှာကိုအားမပေးဘူးလို့ရန်ကုန်မြို့ပြည်ထောင်စုကောင်စီရဲ့မြမပညာရေးသုံးသပ်ချက်ထဲမှာဖော်ပြထားပါတယ်။ဒါပဲဖြစ်ဖြစ်အစိုးရကအခုလိုပုဂ္ဂလိကကျောင်းတွေကိုဖွင့်ပေးလိုက်တာဟာကောင်းမွန်တဲ့လက္ခဏာတစ်ခုဖြစ်သလိုကျောင်းသားတွေအတွက်လည်းအားပြိုင်မှုတွေလည်းရှိလာနိုင်တယ်လို့နိုင်ငံတကာကမှမြမပညာရေးစနစ်ကိုလေ့လာနေတဲ့ကွန်ဆူကဲဦးကပြောပါတယ
်သူတို့မြန်မာနိုင်ငံပညာရေးပူပူရောမှာသူနေတော့လာမယ်ထင်တယ်တော့ဆိုအစိုးရရဲ့အပိုင်းနဲ့ကျွန်တော်ဒီပုဂ္ဂလိကပိုင်းကလွန်ဆွမှုတွေများလာမလို့မှာကျောင်းသားတွေကသူတို့ဒီပုဂ္ဂလိကပိုင်းကပူရောမှာအားပါတဲ့ဆက်ကျောင်းသားတွေနေတဲ့ငွေစီပူရင်းနှီးဆုံးတာပူပူများလာတယ်လို့ကျွန်တော်ထင်တယ
်အခုလိုပုဂ္ဂလိကကျောင်းတွေတရားဝင်ဖွင့်ပြလိုက်တာဟာငွေကြေးတနိုင်သူတွေရဲ့အသားသမီးတွေအတွက်ဇုံတရားအကျိုးရှိနိုင်ပေမဲ့မြန်မာပြည်ရင်းကလူအများစုစီးရင်သားတွေရဲ့သာသမီရဲ့အတွက်တော့အလန့်ပုဂ္ဂလိကကျောင်းတွေဟာအလန့်ဝေးနေစေပါပဲလို့ဝေဖန်သူတွေကပြောဆိုကြပါတယ်ရှင်။